စစ်ကောင်စီနဲ့အေးရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာ17ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဥယျာဉ်စွန်ခွာထွက်ပြေးရသူ 33,000 ကျော်အထိရှိလာနေပြီးစာဝတ်နေရေးခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရခိုင်ပြည်အရေးပေါ်အကူအညီကစားအဖွဲ့တွေကသတင်းပူပေါင်းထုတ်ပြန်လိုက်ပါတယ်စစ်ကောင်စီကလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေသေးတယ်လို့စစ်ကောင်စီကကုန်းလမ်းရေလမ်းတွေနဲ့ကုန်းစည်စစ်ဆင်မှုတွေကိုပိတ်ထားတာကြောင့်ကုညီကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လည်းကုညီပေးဖို့အခက်ကြုံနေရပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။ရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားပြီးခဲ့တဲ့လကစပြီးတော့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာဒီကနေ့ထိဖြစ်ပါတယ်။အခုလိုတိုက်ပွဲတွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးနေရသူတွေတသိန်းကျော်အထိရှိလာနေတယ်လို့ရခိုင်ပြည်ရေးပေါ်ကူညီကယ်ဆယ်ပူးပေါင်းရေးအဖွဲ့ Arogan Responders for Emergency ကထုတ်ပြန်ထားပါတယ်။အခုလိုထွက်ပြေးလာသူတွေထဲမှာမျိုးရင်းတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်မြောက်ပိုင်းပေါတော်မြို့နယ်ကအများဆုံးဖြစ်ပြီးတော့စာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းစစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတူကပြောပါတယ်
။ရခိုင်မှာခုတိုးလာတာ3,000ကျော်ဝန်းကျင်လောက်ပေါ့နော်ကျွန်တော်ဒီကအားအဲ့လိုမျိုးတခြားဒီပေါက်တော့ဘောနော်အဓိကပေါက်တော့ဆိုတော့ဒီလိုတိုင်းလေအဲ့အမေသားမျိုးရှိလို့ဆိုတော့အမတိုးလာတဲ့အမေသားမျိုးမှာအဓိကအများဆုံးလို့လည်းပြောလို့ရတဲ့အမေသားမျိုးပါရှိတာဘောနော်ဒါနဲ့ဒီစစ်ချောင်းတိုးလာတဲ့ပုံစံကြီးကိုထောက်ပံ့ရလုပ်နေတဲ့အတိုင်းတွေမှာကတော့ဒီဘလန်အမတ်ဆက်ကြီးအခက်ကြီးတွေကြောင့်တော့လာရထောက်ပံ့နေရမှာတော့ခရီးပြန်လို့လည်းမတင်ဘူးဆိုတဲ့အမေသားမျိုးမှာရှိလို့
လက်ရှိချိန်ဒီလေရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေကြောင့်ဒေသခံတွေနေစဉ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။ပုံရကျုံမျိုးနယ်တဲကစစ်ဘေးဒုက္ခသည်စခန်းမှာရောက်နေသူတူကတော့စခန်းတွင်စားနေရခါပြတ်တောက်နေတာကြောင့်ကူညီထောက်ပံ့မဲ့သူတွေကိုမျှော်လင့်နေရတယ်လို့ပြောပါရတယ်
။ဆောင်းရည်တောင်းရည်ကတော့အခက်အခဲအများကြီးရှိတယ်။နောက်ပြီးတော့ကျဲမာရည်နဲ့ပတ်သက်လာရင်လည်းကျဲမာရည်တော်လေးကျွန်တော်တို့အများကြီးစိုးရိမ်လာတယ်ရှိနေတယ်။ပါဖွေးစည်းပင်ဖြစ်ဖြစ်ကျွန်တော်တို့စီကကျွန်တော်တို့စားရတောင်းရကျွန်တော်တို့ပြည်ပစုစုနဲ့မောက်ပေါ်နည်းနည်းကျွန်တော်တို့ဟောဟောနည်းနည်းစားသုံးနေအောင်အတတ်မတည်နှစ်သန်းမတည်အောင်ဖြစ်မချိလောက်အောင်ကျွန်တော်တို့ကိုနည်းနည်းလောက်ထောက်ပံ့ပြင်ဆင်လာတော့ကျွန်တော်တို့စုတုံးပါတယ်ခင်ဗျာ
။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီကကုန်းစည်စီးဆင်းမှုတွေနဲ့ကုန်းလမ်းရေလမ်းအားလုံးကိုပိတ်ဆို့ထားတာကြောင့်ပြည်ပလူသားချင်းစာနာမှုဆိုင်ရာကူညီပေးအဖွဲ့အနေနဲ့စစ်ဘေးဒုက္ခသည်တွေကိုတွားရောက်ကူညီထောက်ပံ့မှုခက်ခဲနေကြတယ်လို့ရခိုင်ပြည်တွင်းရပ်ဖက်အဖွဲ့အစည်းတာဝန်ရှိသူတို့ကပြောပါတယ်
။ကူထောက်ပံ့နိုင်တဲ့အဖွဲ့အစည်းတွေကလည်းအထူးသဖြင့် UN နဲ့ INGO အဖွဲ့အစည်းတွေကလည်းဘာမှမလုပ်နိုင်ဘူးသူတို့ကသူတို့ကလည်း condition နဲ့လောတဲ့အဖွဲ့အစည်းတွေခါကြတော့ condition မရှိလို့ဘာမှမလုပ်နိုင်ဘူး။သူတို့စီကမလုပ်တဲ့ခါကြတော့ဒီရပ်ဖက်အဖွဲ့အစည်းတွေကသူတို့နဲ့ရှာကြည့်သူတို့ကဘယ်လိုမှတော့သူတို့နဲ့ရတော့လုပ်ကြတယ်သမလည်းသူတို့ပါလေအရင်ကလိမီတေးရှင်းတွေများတယ်
။ဒါပြင်ရခိုင်ပြည်တွင်းမှာစစ်ကောင်စီကကုန်းဒီစီးဆင်းမှုတွေပိတ်ထားတာကြောင့်စားတောက်ကုန်တွေနဲ့လူသုံးကုန်ပစ္စည်းတွေရှားပါလာတာတွေငွေလွှဲငွေထုတ်လုပ်ငန်းတွေမှာအဆင်မပြေတာတွေကြောင့်ကုညီကယ်ဆယ်ရေးအဖွဲ့တွေပို့ပြီးတော့အခက်အခဲကြုံနေရတာပါ။စစ်ကောင်စီအနေနဲ့ဒီထက်ပိုပြီးကန့်သတ်ထားမယ်ဆိုရင်ရခိုင်ဒေသတွေအငတ်ဘေးနဲ့အသက်အန္တရာယ်ထိခိုက်တဲ့အထိဖြစ်လာနိုင်တယ်လို့ရခိုင်ရပ်ဖက်အဖွဲ့အစည်းတာဝန်ရှိသူတို့ကပြောပါတယ်။
ဒီမူရှိတဲ့အဖွဲ့တွေကပဲလူမဲ့ကနေလည်းအရှင်တွေကတကုံးကနေများတဲ့အတွက်ကြောင့်မလို့ဒီဒီကတော့ဆင်မှာတော့မရှိရှိတယ်လည်းမရှိဘူးစားတော့နေဆိုင်ပြီးတော့မှဆဲရှင်ရတဲ့အနေအထားမျိုးတွေတော့ရှိတာပေါ့ဒါမှလည်းဒီချက်နည်းနည်းချလာလို့ရှိတော့အရှင်တွေတစ်ခုခုဆူဆူဝေါ်ဖြစ်လာနိုင်တယ်ကောဖြစ်ဆူဖြစ်လာနိုင်တယ်အဲနောက်ဆုံးဒီအငယ်သေးဒီဆိုင်တွေအရှိနောက်ဒီစီဝကူတမှုမခံနိုင်လို့ဟိုဒီနေနေကူတာလို့ပြောခွင့်နဲ့လေယောဂါတွေကဟိုဆူဝေါ်ဖြစ်နေမှာဒီဆူရတဲ့အနေအထားကြီးပေါ့လေအဲ့တော့ဒီလိုဖြစ်နေရှိပါလေ
။ရခိုင်မြောက်ပိုင်းမှာစစ်ချိန်မြင့်တက်လာနေတာနဲ့အမြပြည်တွင်းနေရဲ့စွန့်သူတွေနေစဉ်နဲ့အမြတိုးလာနေသလိုမျိုးရင်းတိုက်ပွဲတွေကြောင့်ပိတ်မိနေသူတွေလည်းရှိနေတာပါ။ဒါပြင်တိုက်ပွဲအတွက်အရသာတည်ဆုံးထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေလည်းအများပြားရှိနေတာဖြစ်ပါတယ်ခင်ဗျာ။